မလေးရှားနိုင်ငံကဖမ်းဆီးခံရသူတွေအပါအဝင်ကိုဗစ်ကပ်ရောဂါကာလပိတ်မိနေတဲ့မြန်မာနိုင်ငံသား190ကျော်ကိုတန်ရုံးအစီအစဉ်နဲ့နေရပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကပ်ရောဂါကြုံနေရတဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေတဲကကျန်းမာရေးမကောင်းသူတွေအပါအဝင်လူ190ကျော်ကိုမြန်မာတန်ရုံးအကူအညီနဲ့မနေ့တုန်းကပဲနေရပြန်ပို့ပေးခဲ့တယ်လို့ဒီလလယ်မှာလည်းနောက်ထပ်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။မနေ့ကနေရပြန်ခွင့်ရသွားကြသူတွေထဲမှာတော့မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းတွေမှာဖမ်းဆီးခံနိုင်ရတဲ့ခန့်မှန်းခြေမြန်မာနိုင်ငံသား3000လောက်အနက်လူရဲစစ်နေသူ20ကျော်ပါဝင်တဲ့အကြောင်းမလေးရှားနိုင်ငံမြန်မာတန်ရုံးကအလုသမားတန်အရာရှိဦးအောင်စုံမင်းကပြောပြပါတယ်
။ထိန်းသိမ်းစခန်း20ယောက်ပါဟုတ်တယ်အများဆုံးပြလာတာနောက်တစ်ခုကဒီ18ရက်နေ့မှာကျွန်တော်တို့ကဆက်ပြီးတော့ဆင်းနေစကန်လူတွေဟိုသူတို့ကိုတာအနေနဲ့အရောက်ဟာသူတို့လည်းဆက်ဖြတ်ပြီးတိုင်းရောစီစဉ်နေပါတယ်ကျမကြီးမကောင်းတဲ့သူဦးစားပေးပါတယ်ဦးစားပေးပြီးတော့ဒါကတော့ဂျားလေးကညှက်ထဲတာဆိုတော့ဟိုအဟွာကကျွန်တော်ကြည့်တာကတော့3ယောက်လောက်ရှိတယ်ဒါပေမဲ့ကျန်တဲ့တိုင်းရောစီစဉ်နဲ့ဟိုကျမကြီးမကောင်းတဲ့သူတွေလည်းပါတယ
်ဟုတ်ကဲ့
နောက်ကျွန်တော်ကြည့်တဲ့ကျွန်တော်ကြည့်တာတော့3ယောက်ဒါပေမဲ့စုစုပေါင်းပြန်သွားတဲ့အရေးတော့က193ယောက်ပါမှာ
မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ကပ်ရောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့မလေးရှားရောက်အထောက်ထားမဲ့မြန်မာနိုင်ငံသား1000ကျော်ရှိနေပြီးအဲ့ဒီထဲက119ယောက်ကိုတော့ပထမအတုပ်အဖြစ်အောက်တိုဘာလ15ရက်နေ့မှာကယ်ဆယ်ရေးလေယာဉ်နဲ့ပြန်ပို့ပေးမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ဒီလူတွေအတွက်ကတော့မလေးရှားနိုင်ငံဥပဒေအရဒဏ်ကြေးပေးဆောင်ရမှာဖြစ်ပေမဲ့တန်ရုံးရဲ့ညှိနှိုင်းချက်တွေကြောင့်ဒဏ်ကြေးတက်တာခွင့်ရခဲ့ကြတယ်လို့လည်းအလုသမားတန်ရာရှိဦးအောင်စုံမင်းကပြောပြပါဗျ။တ
ရားမဝင်ကတော့လောလောဆယ်တော့ဟိုခု119ယောက်ထဲကိုသူတို့ကဒဏ်ကြေးကိလခုံပြရပါတယ်ဟုတ်ကျွန်တော်တို့ကဟိုတန်ရုံးအနေနဲ့ပေါ့နော်တခြားတကယ်ကျမကြီးမကောင်းလို့အလုံးတဲ့သူတွေအားလုံးလည်းတန်ရုံးအစီအစဉ်နဲ့သူတို့ immigration ကိုခေါ်သွားပြီလေဒဏ်ကြေးဆောင်ရမယ်မဆောင်ရမယ်ကိလခုံရှိမယ်မရှိမယ်ကတော့မလေးရှားအစိုးရပုံမှန်မှုကြီးတယ်ပေါ့နော်ဒီကတော့တန်ရုံးနေနဲ့တော့ဟိုအကောင်းဆုံးဖြစ်အောင်ဖောင်းရပေးမယ်လို့တော့ကြည့်ထားပါတယ်ဟောဝါလို့ထားပါတယ်တန်ရုံးကတော့ဟိုကကိုရခွေရအောင်တော့ပြောကြည့်မယ်ဒါပေမဲ့အချိန်ပြည့်နေမပြည့်နေတော့အမှမခံပါဘူးဟုတ်ကဲ့
ခမ်းမန်းကျင်မြန်မာနိုင်ငံသား၅သိန်းခွဲလောက်လှုပ်လှုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သတ်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုအကိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတာပါဒါကြောင့်လည်းနေရပြန်ဖို့တရားမဝင်နီးလန်းတွေနဲ့စူးစမ်းရင်းမလေးရှားနဲ့ထိုင်းနယ်စပ်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ခိုကူးသမားတွေရဲ့တားကောင်အဖြစ်လည်းကြောက်ရွံ့သွားကြရတာပါကိုဗစ်အရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်တာကတော့18ဦးထိရှိသွားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။